တိုက်ပွဲတွေဖြစ်နေတဲ့မြန်မာနိုင်ငံအလဲပိုင်းနဲ့အရှေ့ပိုင်းမှာစစ်ဘေးတိမ်းရှောင်နေရတဲ့ဒုက္ခသည်ကလေးငယ်တွေမှာအရေးပြားရောဂါတွေဖြစ်ပွားနေပါတယ်။ကလေးတွေရဲ့အရေးပြားပေါ်မှာအရေးကြီးဘူးလေးတွေထွက်နေကြတာလို့ကူညီပေးသူတွေကပြောပါတယ်။စစ်ဘေးဒုက္ခသည်ကလေးငယ်တွေကြားမှာအစာအာဟာရနဲ့ကျန်းမာရေးစောင့်ရှောက်မှုတွေအရေးပေါ်လိုအပ်နေချိန်မှာပဲသူတို့မှာအခုလိုအရေးပြားပြဿနာတွေခံစားနေကြရတာပါ။သတင်းပေးပို့ထားတာကိုအခြေခံပြီးကိုအောင်အောင်ကပြောပြပေးပါမယ်ရှင်။
စီဘေးရှောင်ဒုက္ခသည်တွေရဲ့လာသားအရွယ်ကနေအသက်15နှစ်အောင်ကလေးငယ်တွေရဲ့အရေးပြားပေါ်မှာရာနာနဲ့အရေးကြီးဘူးပုံစံမျိုးတွေအခုလက်တလောအဖြစ်များနေကြတယ်လို့စစ်ရှောင်တွေကိုကူညီပေးသူတွေစီကသိရပါတယ်။သခိုင်းတိုင်းရင်းမာပင်ခရိုင်ကဏီမြို့နယ်မှာရှိတဲ့စီဘေးရှောင်ကလေးငယ်အများစုမှလည်းအခုလိုပုံစံမျိုးတွေဖြစ်နေတာပါ။ကလေးငယ်တွေတဲကတချို့ဆိုရင်တပတ်လောက်အထိဖြားနာတာမျိုးတွေလည်းရှိတယ်လို့ကဏီမြို့နယ်လူလူတော်လိုင်းရေးတပိတ်အင်အားစုဦးဆောင်သူကိုပြည့်အောင်နိုင်ကပြောပါတယ်။
ကနီနယ်မှာကစစ်ဆောင်စခန်းတချို့နယ်ပေါ့ကျွန်တော်တို့ရောက်ဖြစ်နေတဲ့များစာတင်ကျောင်းတွေမှာဖူးရပေါက်တာပေါ့ဆရာမနဲ့ပြကြည့်တော့ခနာကိုတွေမတန်ရှင်းလို့ဖြစ်တာကြောင့်တချို့ကြလဲတောက်ရမဲ့ဈေးတွေထိုးရမဲ့ဈေးမထိုးခဲ့ရကြောင်းလို့ပြောတာဗျအတိုင်းကြီးပါပေါက်နေကြပေါ့ဒါပေမဲ့လို့ဒီနှစ်ကကြတော့ကျွန်တော်တို့ရောက်ဖြစ်တဲ့စာတင်ကျောင်းတွေဆိုတော့များတယ်ပေါ့ဒီနေ့ရောက်ဖြစ်တဲ့စာတင်ကျောင်းဆိုလို့ရှိရင် KG တန်းစာတော့10တန်းအထိပျောက်တဲ့သူတွေကပျောက်တယ်ပေါက်တဲ့သူတွေကပေါက်နေတော့ကောင်းတဲ့တယောက်လည်းမျိုးကူးဆက်ကြတာလည်းမျိုးဖြစ်နေကြတာပေါ့ဗျာ
ကလေးငယ်တွေရဲ့ကျန်းမာရေးအတွက်စေဝါကူညီပေးနိုင်မဲ့အလူရှင်တွေလိုအပ်နေတာပါစစ်ဘေးဒုက္ခသည်တွေအတွက်စားနပ်ရိက္ခာလိုအပ်ချက်တွေအပြင်ကလေးငယ်တွေစာသင်ကြားနိုင်မှုအခြေခံလိုအပ်ချက်တွေထဲမှာကျန်းမာရေးကလည်းအဓိကပါဝင်နေပါတယ်ရုပ်ပိုင်းဆိုင်ရာမကပဲစိတ်ပိုင်းဆိုင်ရာကျန်းမာရေးအတွက်ကိုပါသတိထားပြီးကလေးငယ်တွေရဲ့လိုအပ်ချက်ကိုပြည့်အောင်နိုင်ကအခုလိုပြောပါတယ်
စစ်ချောင်းကလေးတွေရောပြည်သူအခြေပြုကျောင်းမှာစာတင်နေတဲ့ကလေးတွေရောပေါ့အခင်တော့ဆိုလို့ရှိရင်သူတို့ထိုးတင်တဲ့ကာဝေးဈေးတွေထိုးကြရတယ်တောက်တင်တဲ့ကာဝေးဈေးတွေတောက်ကြရတဲ့အနေအထားရှိတယ်ပေါ့ဒီခုကာလမှာကတော့ဒါတွေမရှိပါဘူးစေဝါနဲ့ပတ်သက်ပြီးတဲ့အခါမှာကလေးတွေကိုကျန်းမာရေးစောင့်ရှောက်မှုကတော့အင်မတန်မှအားနေကျန်းမာမှလည်းကလေးတွေကစာတင်ကြနိုင်မယ်စိတ်တွေကကြည်လာမယ်ပေါ့အခုကစာသင်ခန်းထဲမှာရှိနေပြီမယ်လို့တစ်ပင်နေအောင်နေမယ်တင်ပြမယ်လို့တခြားတော့နေရာတွေကအတိအသီးတွေပါတင်နေကြရမယ်လို့ဒီခန္ဓာကိုယ်ကျန်းမာဖို့အပြင်ပြီးတော့သူတို့စိတ်တွေကိုကျွန်တော်တို့ကျန်းမာလာအောင်စာသင်ရင်းနဲ့စိတ်တွေမကြောက်အောင်လည်းကျွန်တော်တို့ကြိုးစားနေရတာလည်းစိန်ခေါ်မှုတစ်ခုပဲပေါ့စာသင်နေမယ်လို့လည်းအမြဲတမ်းကုံချောင်းနေရေချောင်းနေမလာရမယ်လို့လေချောင်းမော့ကြည့်နေရတဲ့အနေအထားလည်းဖြစ်နေတာပေါ့အဲ့ဒါလည်းကလေးတွေစိတ်ဓာတ်တွေမပြတ်ကျွန်းသွားအောင်ပေါ့ဒါလည်းလုပ်နေရတဲ့အနေအထားတော့ရှိကြပါတယ
်။ကြရပြည်နယ်ဒေသအခေါ် KNI ပြည်မှာလည်းဒီမော့ဆိုအရှိတ်အချမ်းကတိုက်ပွဲတွေကြောင်းဘေးလွတ်ရာထွက်ပြေးရသူတွေတဲ့ကလေးငယ်တွေလည်းပါဝင်ပါတယ်။နေရာဒေသအသီးသီးစီထွက်ပြေးကြသူတွေထဲမှာဖရူဆိုမြို့နောက်ဖက်ချမ်းရောက်လာသူတွေလည်းရှိပါတယ်။အခုထပ်ပြီးတော့ရောက်လာတဲ့ဒုက္ခသည်တွေကကလေးငယ်တို့ရဲ့အရေးပြားပေါ်မှာယာနာပုံစံမျိုးပေါက်တာတွေရှိတယ်လို့ကူညီသူတွေကပြောပါတယ်။လမ်းမဆက်သွေးခက်ခဲကြောင့်အလူရှင်သိပ်မရှိတဲ့အဲ့ဒီစစ်ရှောင်းစခန်းတွေမှာနေထိုင်သူတွေအတွက်အရေးပေါ်စားနပ်ရိက္ခာအကူအညီတွေအရေးတကြီးလိုအပ်နေတယ်လို့ဖရူဆိုမြို့နယ်နောက်ဖက်ချမ်းစစ်ဘေးရှောင်ကူညီဆောက်ရှောက်ရေးကော်မတီဝင်တဦးကပြောပါတယ်။
ကလေးငယ်တွေကကျတော့ဗောနော်ရားတယ်ကုတ်လိုက်တယ်ပြီးတော့အဖုလေးတွေထွက်လာတယ်ပြီးတော့အင်ဂျင်ပုံစံမျိုးတွေဗောနော်အဲ့လိုမျိုးပုံစံလေးတွေတော့ရှိတယ်ဗောတခြားဒီမမအေးပြာယောဂတိအဲ့လိုမျိုးကြီးတော့ကျွန်တော်တို့မတွေ့ရသေးဘူးဗောနော်ဒီကလိုအပ်ချက်ကတော့အဟာရပိုင်းဗောနော်အဟာရပိုင်းမှာအများကြီးလိုအပ်နေတယ်ပြီးတော့ဒီနောက်ဖက်ဆန်းဆိုရင်အဲ့ဒါလာပတ်တဲ့ရေခက်ခဲတဲ့တောင်းတော့ဖြစ်နေအရနေတယ်ဗောအရနေတော့ဘာမှရခပြက်လက်ငွေရှိတော့เนาะကလေးသူငယ်တွေမှာဆိုလို့ရှိရင်အဟာရမပြေဝမှုတွေပေါက်ချိန်တိုင်းလိုက်တိုင်းပေါက်ချိန်ကျနေတာတွေဗောနော်အဲ့လိုမျိုးတွေရှိနေတယ်ဗောကလေးသက်ရှင်မှုအတွက်သမားရေအတွက်ဗောနော်တကူရေတော့နေဗောနော်ဘက်ဆုံးလူအန်ဒီဗောနော်
ကယနီပြည်တဲ့အခုရက်ပိုင်းဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကြောင့်စစ်ရှောင်းဥယျာဉ်တွေလည်းတိုးလာနေပါတယ်။အဲ့ဒီထက်မှလာသားအရွယ်ကလေးငယ်တွေအပါအဝင်ခန္ဓာကိုယ်ပေါ်အဖုပေါက်တာနဲ့ဖျားနာတဲ့ကလေးငယ်တချို့လည်းရှိနေတယ်လို့သိရပါတယ်။အလင်းသင့်တယ်လို့စစ်ရှောင်းနေရတဲ့အခြေအနေမှာကျန်းမာရေးအတွက်ဆရာဝန်ပြနိုင်မှုခက်ခဲနေပြီးကူညီပေးနေသူတွေကတော့အရေးပြားဆရာဝန်နဲ့ပြသနိုင်မှုကြိုးပမ်းနေတယ်လို့ဆေးဝါးအတွက်အလူရှင်တွေလည်းလိုအပ်နေတယ်လို့ပြောပါတယ်ခင်ဗျာ။